ဂါဇာမြောက်ပိုင်းမှာအစ္စရေးတပ်တွေရဲ့အင်ကာနဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကာတာအခြေစိုက်ဟာမတ်နိုင်ငံရေးခေါင်းဆောင်အစ်စမီလ်ဟာနီယာရဲ့ဆွေမျိုးမိသားစုဝင်10ဦးသေဆုံးတယ်လို့ဒေသတာဝန်ခံတွေနဲ့သေဆုံးသူတွေရဲ့မိသားစုတွေကအတည်ပြုပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာအနောက်ဘက်ကရှာတီဒုက္ခသည်စခန်းအိမ်တလုံးကိုထိမှန်တာဖြစ်ပါတယ်။ဟာနီယာရဲ့သား3ယောက်ဟာလည်းဂါဇာစစ်ပွဲအစောပိုင်းမှာကလေးကအစ္စရေးတိုက်ခိုက်မှုကြောင့်သေဆုံးခဲ့ရတာပါ။အစ္စရေးစစ်တပ်ကတော့အောက်တိုဘာ9ရက်အစ္စရေးကိုဝင်တိုက်ရမှာပေါဝင်တဲ့ဟာမတ်စစ်သွေးကြော်တွေနေထိုင်နေရှိတဲ့ရှာတီနဲ့တခြားဂါဇာမြောက်ပိုင်းအဆောက်အဦတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့ပြောပါတယ်။အစ္စရေးတွေဟာဂါဇာမှာဟာမတ်စ်တွေနဲ့တိုက်ခိုက်နေတဲ့အပြင်ဟာမတ်စ်တွေကိုထောက်ခံတဲ့ Hezbollah စစ်သွေးကြော်တွေနဲ့လက်ဗနွန်နယ်စပ်မှာပါတိုက်ခိုက်နေတာပါ။အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကတော့အစ္စရေးနဲ့ Hezbollah တို့ဂျာတိုက်ပွဲတွေကနေတဆင့်ဒေသတွေမှာစစ်ပွဲတွေပိုးပြီးကျယ်ပြန့်လာနိုင်တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီး Yoav Gallant ကသတိပေးလိုက်သလိုဒီပြဿနာကိုတန်တမာရေးနည်းလမ်းနဲ့အဖြေရှာဖို့လည်းတိုက်တွန်းပါတယ်။အစ္စရေးနဲ့ Hamas တို့ဂျာစစ်ပွဲဟာကိုးလာတဲ့ကိုရောက်လာနေပါပြီ။